6ရက်ကြာကျင်းပခဲ့တဲ့နေပြည်တော်ကပြည်တော်စုညီညာရေးညီလာခံမဏိကပြီးဆုံးခဲ့ပါပြီ။သဘောတူညီချက်14ချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ပြီးတော့အောင်မြင်မှုရှိတဲ့ညီလာခံအဖြစ်မြန်မာအစိုးရကသတ်မှတ်ပါတယ်။ဒါပေမဲ့လည်းဒီညီလာခံကမြန်မာနိုင်ငံရဲ့ညီညာရေးအတွက်အထောက်အကူဖြစ်စေမဲ့သဘောတူဆွေးနွေးမှုတွေကိုမလွတ်ဆောင်နိုင်ခဲ့ဘူးလို့ဝေဖန်တာတွေလည်းရှိနေပါတယ်။အခုညီလာခံကိုစောင့်ကြည့်လေ့လာနေသူတွေဖြစ်ကြတဲ့အမေရိကန်ပြည်တော်စုရောက်ရှမ်းစာပေတဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်နဲ့ BACI မြန်မာအမေရိကန်လူမှုရေးအသင်းဘုတ်ဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာရိုရင်းလာတို့ရဲ့အမြင်တွေကိုသိနိုင်ဖို့အတွက်ကိုကျော်အောင်လင်ကခုလိုဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
။ပင်လုံတတိယစီဝေးကအောင်မြင်တယ်လို့ပြောကြပါတယ်။ဆိုတော့ဆရာဆိုင်ထွေးမောင်အရင်မေးပြစီဆရာသတိထားပြီးတဲ့ထူးခြားချက်တွေပြောပြပါခင်ဗျာ
။လက်နဲ့ကင်အဖွဲ့စုံစုံညီညီတက်ရောက်လာတယ်လို့ပြောကြတယ်။အထူးသဖြင့်ပေါ့ကျွန်တော်တို့ NCA မထိုးရသေးတဲ့အဖွဲ့ခုနှစ်ဖွဲ့တက်ရောက်လာတယ်လို့ပြောတယ်။ဒါပေမဲ့တကယ်ကြည့်တဲ့အခါကျတော့မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ဟာသူတို့အစည်းအဝေးလာတက်တာမဟုတ်ဘူး။တိုင်းပင်ခံတောင်ဆန်းစုကြည်နဲ့တွေ့တယ်။ပိုချုပ်ဘူးချင်းမအောင်နဲ့လည်းတွေ့တယ်။တွေ့ပြီးတော့မှနေရနေပြန်သွားတာပဲ။27ရာစုပင်လုံညီလာခံမှာတက်ကိုမတက်ဘူး
။ဟုတ်ကဲ့ဆရာရိုဒင်းကဘလို့သတိထားမိပါလဲ
။အချက်14ချက်ကိုသဘောတူညီတယ်လို့ပြောတယ်။အဲ့ဒါအောင်မြင်တယ်လို့ပြောတယ်။ဒါပေမဲ့ထူးထူးခြားခြားတိုင်းပြည်ရဲ့ Federal စနစ်နဲ့ Democracy ကိုပုံဖော်မဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တွေကျွန်တော်မတွေ့မိဘူးခင်ဗျာ
။ဆရာဆိုင်ထွေးမောင်ခင်ဗျာအခုဒီတစ်ခေါက်ညီလာခံမှာတိုးတက်မှုတွေလို့ပြောရမယ့်အချက်တွေကဘာတွေလို့ပြောလို့ရမလဲခင်ဗျာ။
တိုးတက်မှုရယ်လို့ထူးထူးခြားခြားမတွေ့ရပါဘူး။ဒီညီလာခံမလုပ်ရတာတနည်းကျော်သွားပြီဆိုတော့အခုမဖြစ်ဖြစ်အောင်လှုပ်လိုက်တဲ့သဘောမျိုးပဲအဲ့ဒါတော့ဖြစ်သွားပြီပေါ့လေတိုင်ပင်ခံတော်အောင်စမ်းတိကိုရင်ပြောတာကအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအဖွဲ့တည်းရဲ့အစုလိုက်တင်လာတဲ့စာတမ်းအရပြည်ထောင်စုသဘောတူညီချက်ဆက်လက်ချက်ကိုရလိုက်တယ်လို့ပြောတယ်အဲ့ဒါမှမမှုဗျဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့ရှမ်းတိုင်းရင်းသားဆိုလို့ရှိရင်ဒီအမျိုးသားနိုင်ငံကြီးအဆင့်ဆွေးနွေးပွဲလောက်ကိုမလုပ်ရသေးဘူးရှမ်းလူမျိုးတွေရဲ့စံတာသဘောထားလည်းမခံယူရသေးဘူးအခုသူတို့သဘောတူလိုက်တဲ့ပြည်ထောင်စုသဘောတူညီချက်ဆက်လက်ချက်ဟာရှမ်းလူမျိုးရဲ့စံတာမပါဘူးလို့ပဲကျွန်တော်ပြောနိုင်တယ
်ဆရာရိုဒင်းကရောအခုတစ်ခေါက်ညီလာခံရဲ့တိုးတက်မှုလို့ပြောလို့ရတဲ့အချက်ဘာရှိတယ်လို့ထင်ပါလဲခင်ဗျ
ကျွန်တော်တော့တိုးတက်မှုမတွေ့ပါဘူးတနစ်ကြော်ပြီးပြန်တွေ့ကြတယ်ပြုံးပြုံးရှင်ရှင်နဲ့ဓပုံတွေတွဲရိုက်ကြတယ်အဲ့ဒီလောက်ပဲကျွန်တော်အပေါ်ရန်လောက်ပဲကျွန်တော်မြင်ပါတယ်နောက်ညောက်ပိုင်းခုနှစ်ဖွဲ့ဆိုတာလည်းဒါတရုတ်ရဲ့ PR တရုတ်ရဲ့ဆွဲဆောင်မှုအကြောင်းဒါညီလာခံကိုအကြောင်းပြုပြီးတော့နိုင်ငံကောင်းဆောင်တွေလာရောက်တွေ့ဆုံတယ်လို့ပဲကျွန်တော်တွေ့ရပါတယ်နောက်ဒီဆွေးနွေးမှုမစခင်ကတည်းကဒီကတ္တချက်တွေရှိတယ်။ဆရာမတန်းသူကြီးတို့ဒီမြေယာကိစ္စတွေပဲဆွေးနွေးဖို့ဆိုတော့ကျွန်တော်မျော်လင့်တိတ်မမျော်လင့်ခဲ့ဘူး။ကျွန်တော်မမျော်လင့်ခဲ့တဲ့အတိုင်းပဲအထူးခြားမှုတော့တိတ်မရှိပါဘူး
။ဟုတ်ကဲ့။ဆိုတော့မြန်မာပြည်မှာကနိုင်ငံရေးပြဿနာတွေမကဖက်ဖက်ကပြဿနာတွေကြုံနေတဲ့ချိန်မှာအခုလိုမျိုးရှာရှာပါပါလာဆုံတွေ့ပြီးတော့6ရက်လောက်အတူတူစကားပြောခွင့်ရတဲ့အခြေအနေမျိုးမှာထူးခြားတိုးတက်မှုရှိအောင်မဆွေးနွေးနိုင်တာဘာကြောင့်လို့ထင်ပါလဲခင်ဗျ။ဆရာဆိုင်ထွေးမောင်
သူတို့လိုချင်တဲ့ဖက်ကသူတို့ဖြစ်ချင်တဲ့ဖက်ကပဲသူတို့ဆွဲပြီးတော့လုပ်သွားတာပါတကယ်ဆိုလို့ရှိရင်ဒီငင်းချမ်းကြီးညီလာခံလို့ပြောကြတဲ့ကငင်းချမ်းကြီးရအောင်ပြောလို့လုပ်ရမလဲဆိုတာဆွေးနွေးဖို့လိုတယ်ငင်းချမ်းကြီးမရအောင်ဘာတွေကအဟံအတားဖြစ်နေတယ်လဲအဲ့ဒါတွေကိုပြေရှင်းရမလဲဆိုတဲ့ဟာကိုအတိတ်ကဆွေးနွေးဖို့လိုတယ်အခုကခေါ်လာပြီးတော့မှငင်းချမ်းကြီးနဲ့ဘာမှမပတ်သက်တဲ့လူမှုရေးတို့စီးပွားရေးတို့နေရာတို့ကိစ္စတွေပဲပြောနေတာဒါတွေကအရေးမကြီးဘူးလို့ကျွန်တော်ထင်နေကြ
။ဆရာရိုဒင်းကရောဘလို့ထင်ပါလဲ။လက်နက်ကင်အဖွဲ့စည်းတိုက်ခတ်နေတဲ့လူတွေတောင်မှလူချင်းတွေ့ဆုံခွင့်ဆွေးနွေးခွင့်တွေရရသားနဲ့ထိရောက်တဲ့ဆွေးနွေးမှုတွေမလုပ်နိုင်တာဘာကြောင့်လို့ထင်ပါလဲခင်ဗျာ
။ဆွေးနွေးမှုကောင်းစဉ်ကိုယ်တိုင်ကနိုင်ငံရေးတက်တနာဖြည့်ရှင်းဖို့အထိဆွေးနွေးခွင့်ပေးတဲ့ကောင်းစဉ်တွေကမရှိဘူး။ကျမတန်းသူကြီးတို့မြေယာကိစ္စတို့ပဲဆွေးနွေးမယ်ဆိုရင်တော့ဒါအချိန်ဖြုံးယုံတက်တက်ပဲလို့ကျွန်တော်မြင်ပါတယ်စစ်တပ်ကနေပမာတိစစ်အာဏာရှင်ကနေပေးသလောက်ပဲရနိုင်မယ်ဆိုတဲ့အခြေအနေမျိုးရှိနေတယ်အခုနေလာခံမျိုးဒီပုံစံတိုင်းဆိုတော့ဆယ်ခါကျင်းပိုင်လဲဒါထူးခြားမှုရှိမယ်လို့မမြင်ပါဘူ
းဆရာဆိုင်တွေ့ပါခင်ဗျာအခုညီလာခံကျင်းပတဲ့အတွက်ဘယ်အင်အားစုတွေကအကျိုးအမြတ်တွေရလိုက်တယ်လဲဘာတွေရလိုက်တယ်လဲဆိုတော့ဆရာဘလို့မြင်ပါလဲခင်ဗျာ
အကျိုးအမြတ်အားလုံးရလိုက်တာကတမတော်ပဲတမတော်မှာသူပြောချင်တဲ့စကားလေးပြောပလိုက်ပြီသူကပဲအာဏာပါဝါရှိတယ်ပြည်ထောင်စုမြန်မာနိုင်ငံတော်ရဲ့ငင်းချမ်းကြီးရဖို့ရန်အတွက် NLD အစိုးရလက်ထက်မှာအာဏာပါဝါမရှိဘူး
ကြုံတွေ့နေရတဲ့စစ်ရေးပြဿနာတွေတခြားအကျက်တဲတွေကိုပြေလည်အောင်ဖြေရှင်းနိုင်မဲ့အတိတ်ပဲရှိတဲ့ညီလာခံမျိုး
ကျင်းပဖို့အတွက်ဘာတွေပြုပြင်ပြောင်းလဲဖို့လိုအပ်မယ်ထင်ပါလဲခင်ဗျဆရာရိုဒင်းကအတိတ်ကတော့ဒီစစ်တပ်ကနေပြုပြင်ပြောင်းလဲပြီးတော့ဒီဒုလူချူပန်ဒတ်နဲ့ညီတဲ့ဒီမိုကရေစီနိုင်ငံစစ်မှန်တဲ့ဖက်ဒရယ်တိုင်းပြည်ကိုတည်ထောင်ခြင်းနဲ့ဆန္ဒရှင်လွယ်လွယ်လေးဖြစ်ပါတယ်လာချင်းရင်အနည်းလေးမလာချင်းအဝေးကြီးဆိုသလိုပေါ့လေစစ်တပ်ကနေလုတ်ချင်းတဲ့ဆန္ဒရှင်ခဏလေး
င်းပြောင်းရမယ်အခုတို့လုပ်နေတာက NCA လမ်းစဉ်အတိုင်းသွားတယ် NCA မထိုးရင်ငင်းချမ်းရေး process မှာဝင်လို့မရဘူးသူကအဲ့လိုလုပ်ထားတယ်ကျွန်တော်ထင်တာအဲ့ဒါလုံးဝကိုမားတယ် NCA ငင်းချမ်းရေးလမ်းစဉ်ကိုဖြတ်ပစ်ပြီးတော့မှလွယ်တဲ့လမ်းစဉ်အားလုံးပါဝင်နိုင်တဲ့လမ်းစဉ်တန်းတူညီမျှဖြစ်နိုင်တဲ့လမ်းစဉ်အစ်စ်ကိုရှာရမယ်